အီရန်နိုင်ငံကိုတိုက်ရိုက်မတိုက်ခိုက်ပါဘူးလို့ပြောဖို့ညင်းဆိုလိုက်ပြီးအီရန်ကျောင်းထောက်ခံပေးထားတဲ့ရှေ့လေပိုင်းကစစ်သွေးကြွတွေကိုဓာတ်တဲ့ပုံပြအရေးယူမယ်လို့အမေရိကန်မျိုးသားလူမျိုးရေးချန်ပီဂျိတ်ဆူလီဗန်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်အတိုက်ခံခံရတဲ့အခါအမေရိကန်ကတိုးမြင့်ပြန်ပြီးတိုက်မှာပါတစ်ချိန်တည်းမှာပဲအရှေ့လေပိုင်းစစ်ထဲအမေရိကန်ကပါမမဟုတ်ပါဘူးလို့မစ္စတာဆူလီဗန်က CNN ရုပ်မြင်သံကြားနဲ့လုပ်တဲ့အင်တာဗျူးမှာပြောပါတယ်အမေရိကန်စစ်သား၃ယောက်ကြာဆုံးသွားခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အီရန်အစ္စလာမ်တော်လိုင်းအဆောင်တပ်ဖွဲ့နဲ့ချိတ်ဆက်နေပြီးစီးရီးယားနဲ့အီရတ်မှာရှိတဲ့ပြင်ပ85ခုကိုအမေရိကန်ကတောက်ချာနေကတိုက်ခိုက်ခဲ့တယ်လို့ယီမန်နိုင်ငံမှာရှိတဲ့ဟူသီပြင်ပ36ခုကိုလည်းအမေရိကန်နဲ့ဗြိတိန်တို့ကစနေနေ့ကတိုက်ခိုက်ခဲ့ကြပါတယ်။အီရန်ရဲ့ကွန်မန်ဒိုတပ်ဖွဲ့တွေအတွက်အခြေခံစကားဖြင့်သုံးနေတယ်လို့တန်လျာရှိတဲ့ဘေရှတ်နဲ့ဆာဗီကုန်တင်သမောနစင်းကိုအမေရိကန်ကပြင်ပထားလာမှာဆိုရင်တဲ့အီရန်နိုင်ငံကတရင်းကုန်တွေနေ့ကသတိပေးလိုက်ပါတယ်။အဒီဒီမိုနစီအပင်လယ်နီနဲ့အာဒန်ပင်လယ်ကွေ့တပြရန်ကိုကာဝယ်ဖို့ထားရှိတဲ့ပင်လယ်ပြင်လက်လက်တိုက်ဖြစ်တယ်လို့အီရန်စစ်တပ်ရဲ့ဗီဒီယိုထုတ်ပြန်ချက်မှာပြောထားခဲ့တာပါ